ရခိုင်ပါတီတွေပူးပေါင်းပြီးပေါ့လေပါတီတည်ထောင်လို့ကြောင်းရှောက်ထားတာကိုပြည်ထောင်စုရေကောက်ပွဲကော်မရှင်ကလက်ခံခဲ့တယ်လို့သိရတယ်ဗျ။အဲ့ဒါနဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေးပါဦးဗျ
။ဒီလိုဗျ။ကျွန်တော်တို့ပူပေါင်းမယ်ပူပေါင်းမယ်ဆိုတာလေးတွေကကိုဖက်ဒီဖက်ပြောနေကြတာပေါ့နော်။တန်ဃာဓုကလူဓုကတောင်းဆိုလာကြတယ်လေ။ပူပေါင်းပါပူပေါင်းပါဆိုတာ။ဆိုတော့အဲ့လိုပူပေါင်းဖို့အတွက်ကျွန်တော်တို့ RNDP ပါတီကလည်းအမ်းမှာတစ်နှစ်ပြည့်ဘဟုကော်မတီအစည်းအဝေးကိုကျင်းပနေတယ်။အဲ့ဒီအစည်းအဝေးမှာပဲကျွန်တော်တို့ကရခိုင်ဒီမိုကရေစီဖွဲ့ချုပ်ဘက်ကိုတန်လှမ်းပါတယ်။ဒီနေ့ဘေးရမှာဖြစ်ဒီနေ့မှာဒီတတိယအင်အားစုတွေရဲ့ရှင်းမှာကျွန်တော်တို့ပါတီထိပ်ပိုင်ကောင်းဆောင်တွေနှစ်ဖက်တွေ့ဆုံချင်ပါတယ်။ဆိုရမျိုးကန့်လန့်တဲ့အခါမှာ RNDP ပါတီရဲ့ကန့်လန့်ချက်ကို ELD ဘက်ကလက်ခံပြီးကျွန်တော်တို့ရန်ကုန်မြို့ရဲ့စခိုင်းတဟာရအစင်းမှာပနာမဆင်းနေကြပါတယ်။အရင်နောက်နှစ်ပါတီပူးပေါင်းရင်းနဲ့ပတ်သက်လို့ကျွန်တော်တို့မူရွေးချခဲ့ကြပါတယ်။ဒါကျွန်တော်တို့ရှောက်ထားမယ်လို့ကျွန်တော်တို့မှတ်ထားပါတယ်။ဂျပန်တွင်းကျွန်တော်တို့လှူရှာမှာပါ
။ဟုတ်ကဲ့ဒီပါတီမပုံတင်ခွင့်ကြားလာခဲ့ရောပူးပေါင်းပြီးတည်ထောင်လာတဲ့ပါတီအနေနဲ့ဘာဆက်လုပ်ဖို့ရှိလဲ
။အဲ့လိုမပုံတင်ပြီးတဲ့နောက်မှာကျွန်တော်တို့ရခိုင်မျိုးသားပါတီနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ကကျွန်တော်တို့ရခိုင်မျိုးသားပါတီကိုပတ်ပုံတင်ခွင့်ပြုတယ်လို့ခွင့်ပြုတဲ့နေ့ကစပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားချက်အတိုင်းပေါ့နော် RNDP ပါတီဒီကောင် ALD ပါတီဒီကောင်ဖြတ်သိမ်းပြီးဖြစ်ပါမယ်အဲ့ဒီနောက်မှာကျွန်တော်တို့မြို့နယ်အသီးသီးမှာပေါ့နော်ခိုင်ပြည်နယ်တွင်းမှာရှိတဲ့စစ်ကလမျိုးတွေမှာစီယုံရေးစမယ်စီယုံရေးစပြီးတဲ့အခါမှာဆိုင်းဘုတ်တွေတင်မယ်တင်ပြီးတဲ့နောက်မှာကျွန်တော်တို့ကတပ်ပါတီညှိကလေးကကျွန်တော်တို့မှာနှစ်ဖက်သဘောတူညီချက်တွေရှိပါတယ်အခုကကနဦးတီထောင်တဲ့ပုဂ္ဂိုလ်တွေကျွန်တော်တို့ပုံလင်းပြောလို့ရှိရင်ဒါဘိုးဦးစီးနဲ့ပဲလုပ်ကြတဲ့သဘောပဲရှိပါတယ်မှတ်ပုံတင်ကြပြီးတဲ့နောက်ခဏလအတွင်းမှာကျင်းပမယ်ပထမအကြိမ်ရခိုင်မျိုးသားပါတီရဲ့ညီလာခံကပဲပို့ပေါ်လာမှာပါအဲ့ဒီညီလာခံတက်ဖို့အတွက်လည်းပဲဒီမျိုးနေကိုဘယ်နှဦးကြစီဘလိုဒီမိုကရေစီနီးကြညီလာခံတက်မဲ့ကိုယ်စားလှယ်တွေကိုရွေးမယ်ဆိုရလဲကျွန်တော်တို့စီမီစီကန်တွေရေးဆွဲပြီးဖြစ်ပါတယ်ဒီရဲ့ပထမဆုံးအကြိမ်ပါတီညီလာခံကရွေးချယ်တင်မြှောက်ပေးလိုက်တဲ့အဲ့ဒီဘိုးကော်မတီထေကားတခါဘိုးလုံးမှုဆောင်ဖွဲ့ဖို့ပြအဲ့ဒီဘိုးလုံးမှုဆောင်ဖွဲ့ကိုရွေးပြီးတဲ့နောက်မှမှတာလည်းဘိုးလုံးမှုဆောင်ဖွဲ့ကိုဦးဆောင်မဲ့ပါတီဥက္ကဋ္ဌဒုတိယဥက္ကဋ္ဌထွေထွေတွင်းရင်မှုအတွင်းရင်မှုဗန္နာရင်မှုစသဖြင့်ကျွန်တော်ရဲ့ရခိုင်မျိုးသားပါတီရဲ့တကယ့်ရောက်ပါလိမ့်မယ
်ရခိုင်ဒီမိုကရေစီဖွဲ့ချုပ်အနေနဲ့60ရွေးကောက်ပွဲမှာအနိုင်ရပြီးမှဒီပေါ်2010ရွေးကောက်ပွဲကိုဒီဖွဲ့သီးဖို့ဟိုလက်မခံတဲ့အတွက်မဝင်ခဲ့ဘူးတစ်ဖက်မှာဒီ RNDP အနေနဲ့တော့2008ဖွဲ့သီးဖို့ကိုလက်ခံပြီးဒီရွေးကောက်ပွဲဝင်ခဲ့တာရှိတော့ဒီလိုမူဝါဒမတူတဲ့ပါတီနှစ်ခုပေါင်းဆက်ဖို့ကဘာကြောင့်ဖြစ်လာတာလဲဗျအ
ဲ့ဒါရခိုင်မျိုးသားနိုင်ငံရေးတောင်းဆိုချက်ပြောနော်အဲ့ဒါလိုပဲကျွန်တော်တို့ရခိုင်ပြည်နယ်ရခိုင်ဒေသ1984ဆိုတော့ဘိုးဘုရားလက်ထက်ကလေးကပါသွားတယ်ပေါ့ဗျာ။ဒါရခိုင်သမိုင်းကကျွန်တော်တို့ပြန်ပြောတာ။နော်1824ကျတော့ပြန်တော့ဒီတယ်။အင်္ဂလိပ်စီမံတကားဗမာတပြည်လုံးနဲ့အတူကျွန်တော်ကကြွန်ဖြစ်ပြန်ရောဗျ။အဲ့တော့1886လောက်မှာဗမာတပြည်လုံးဖြစ်တဲ့နောက် 1948မှာလွတ်လပ်ရေးရတယ်။ဒါပေမဲ့ခင်ဗျားတို့ကျွန်တော်တို့ပြီးပါတယ်။တချို့တိုင်းဒေသကြီးနော်ဖွံ့ဖြိုးတင်းတလောက်တချို့ပြည်တွေဖွံ့ဖြိုးခြင်းမှဖွံ့ဖြိုးမယ်လေ။အဲ့တော့တချို့နေစုံနေပြားသူတင်ပြည်တွေကပြောနေကြတာကဒီနေ့ထိလွတ်လပ်ရေးရဲ့အရသာကိုမခံစားဖူးဘူး။စစ်ဘေးဒဏ်ကြီးပဲဟိုပြည်ဒီပြည်နဲ့ခံစားနေရတယ် IDP ကြီးပဲဖြစ်နေဆိုတာရှိတာကိုအဲ့တော့ကျွန်တော်တို့ရခိုင်ပြည်ကိုခင်ဗျားတို့ပြန်ကြည့်ပေါ့ဆိုတော့ဒီသမိုင်းကြီးနဲ့တည်ရှိခဲ့တဲ့နော်ကျွန်တော်တို့ရဲ့ဒေသကြီးတစ်ခုလုံးကအခုလိုချွတ်ချုံကျသွားတာတဖြည်းဖြည်းနဲ့ပြန်ကြည့်လို့ရှိရင်အမတန်ကိုရင်နာဖို့ကောင်းပါတယ်အဲ့တော့ကျွန်တော်ရဲ့ဒီလက်ရှိပဂရိအခြေအနေပြည်ထောင်စုရဲ့ပဂရိအခြေအနေအကုန်လုံးကိုပြန်ကြည့်လို့ရှိရင်ငြိမ်းချမ်းဖို့ညီညွတ်ဖို့တွတ်တွပြည်နယ်ကိုတွတ်တွကာကွယ်ဖို့တည်ဆောက်ဖို့ကလိုပြီးဆိုတော့လူတိုင်းသိလာတယ်ကျွန်တော်တို့လည်းမရင်းနှီးနဲ့ရခိုင်ပြည်ကြီးကိုဟိုတုန်းကလေးကသူတို့ပိုင်ချင်ပါဆိုရဲအစ်တီတွေကဒါမျိုးအကျင့်ကျက်ခြင်းမှာဟိုလူဖို့လာကြတဲ့သဘောဖြစ်တဲ့အခါမှာရခိုင်တွေရဲ့ညီညွတ်မှုဟာဒီချင်းဟာအမတန်ကိုမှအရေးကြီးတဲ့ကာလဆိုတော့ရခိုင်တိုင်းတိကုနာပြောလို့နော်လူလူတိုင်းတိတယ်ပြည်ပရောက်တဲ့ပုဂ္ဂိုလ်တိုင်းတိတဲ့အခါမှာကျွန်တော်တို့ညီညွတ်ဖို့လိုပြီးဆိုတာမြေကြီးကကိုတောင်းဆိုတာနောက်ဆုံးမှကြတော့ဗျာအခြေလေးဆွေးနွေးတဲ့အခါမှာအမျိုးသားပါတီတခုဟာလိုလိုတယ်ဆိုရဲနိုင်ငံရေးအကြက်တီနိုင်ငံရေးတောင်းဆိုမှုဟုတ်လားရခိုင်တပြည်နယ်လုံးရဲ့တောင်းဆိုမှုရခိုင်တမိုင်းရဲ့တောင်းဆိုမှုကကျွန်တော်ကညီညွတ်ဖို့စကြလန်နန်းတာဖြစ်တယ်။2015ဒီဇင်ဘာမတိုင်ခင်လေးမှာရှမ်းပြည်လေကောင်းရှင်းပြည်လေကောင်းကရင်ပြည်လေကောင်းမွန်ပြည်လေကောင်းကယားပြည်လေကောင်းပြည်ရင်ပြည်လေကောင်းညီညီညွတ်ညွတ်နဲ့ပူးပေါင်းဆောင်ရွက်ကြပါ။ဗမာပြည်လည်းနော်ခုနလိုညီညွတ်ပေးကြပါ။ခုနလိုလူများစုကြီးရင့်ကျက်ဖို့လိုတယ်။ထိခံဖို့လိုတယ်။ခွလွတ်တက်ဖို့လိုတယ်
။ခုလိုဖြည့်ချပေးတဲ့အတွက်ဒေါက်တာအေးမောင် RFA ကကျေးဇူးထူးတင်ရှိပါတယ်ဗျ
။ဟုတ်ကဲ့ဟိုကျေးဇူးတင်ပါတယ်ဗျ။